ကျော်ရမြင့်နောက်ဖက်ကန်ဒေသတွေကဒီအစ္စရေးစစ်ဆေးရေးဂိတ်တစ်ခုနားကလမ်းပေါ်ကနေပြီးတော့တနတ်သမား3ယောက်ပြစ်ခတ်လို့အစ္စရေးတယောက်တေဆုံးပြီးတော့6ယောက်ထက်မနည်းဒဏ်ရာရသွားပါတယ်မနေ့9နှစ်ခွဲရင်ကျော်ပိတ်ချိန်ဂျေရုဆလင်မြို့အရှေ့ဘက်အဝေးပြေးလမ်းမကြီးပေါ်ကနေစစ်စေးဂိတ်မှာစောင့်နေတဲ့ကားတွေကိုမောင်းပြန်တပ်တပ်တွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးရဲတပ်ဖွဲ့ကပြောပါတယ်။တနတ်သမား2ယောက်ကိုအစ္စရေးလုံခြုံရေးတွေကရှင်းလင်းတုတ်တင်ခဲ့ပြီးတော့ထွက်ပြေးသွားတဲ့တတိယတယောက်ကိုလည်းရှာဖွေဖမ်းဆီးခဲ့ပါတယ်။တစ်ချိန်တည်းမှာပဲဂါဇာကမ်းမြောင်ဒေသတောင်ပိုင်းရာဖာမြို့အပေါ်အစ္စရေးစစ်တပ်ကတိုက်ခိုက်မှုတွေကိုဆက်လုပ်နေပါတယ်။အစ္စရေးစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ပါလက်စတိုင်းပြည်သူတွေရဲ့လုံခြုံရေးအတွက်အပြည့်ရဖို့တောင်းဆိုမှုတွေလည်းဆက်လက်ထွက်ပေါ်နေပါတယ်။အစ္စရေးကိုပိတ်ဆို့ထားတဲ့ဂါဇာဒေသတွေကိုလူသားချင်းစာနာတဲ့အကူအညီတွေကုန်းချောင်းကနေပို့နိုင်ဖို့ခက်ခဲနေချိန်မှာဗြိတိန်နဲ့ဂျော်ဒန်နိုင်ငံတို့ကလေချောင်းကနေပြီးတော့အကူအညီတွေကိုဒီကနေ့ချပေးခဲ့ပါတယ်။ဂါဇာဒေသမြောက်ပိုင်းကတယ်အယ်ဟာဝါဆေးရုံအတွက်ဆေးဝါးလောင်စာနဲ့အစားအသောက်တွေပါဝင်တဲ့တန်ချိန်၄တန်ရှိတဲ့ဗြိတိန်ရဲ့အကူအညီတွေကိုဂျော်ဒန်လေတပ်ကလေယာဉ်တွေနဲ့ချပေးခဲ့တာပါ။အခုလိုမျိုးအကူအညီတွေပို့ဆောင်ပေးနိုင်ဖို့အတွက်လူအသက်တွေကယ်ဆယ်နေတဲ့ဒီဆေးရုံဆက်လက်လည်ပတ်နိုင်သမှဖြစ်တယ်လို့ထောင်ထဲချတဲ့လူတွေကိုကုသပေးနိုင်မှာဖြစ်တယ်လို့ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဒေးဗစ်ကင်မရွန်ကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။ဂါဇာဒေသကအခြေအနေတွေဆက်ပြီးတော့ဆိုးဝါးနေပြီးနောက်ထပ်အကူအညီတွေအများကြီးလိုအပ်နေတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။လူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ဖို့နဲ့ဟာမတ်စ်တို့ဖမ်းဆီးထားတဲ့တရားခွန်တွေပြန်လည်လွတ်မြောက်ရေးအတွက်တိုက်ခိုက်မှုတွေယာယီရဖို့အတွက်ကိုလည်းဗြိတိန်အစိုးရကတောင်းဆိုပါတယ်။